ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ထဲမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာနယ်မြေအငင်းပွားမှုကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်ဆိုင်းပေးဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ SSPP နဲ့ DNLA ရှမ်းနယ်ပလောင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှက်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတအူကအခုလိုပြောပါတယ
်ဒီကနေ့ကတော့နေရာ300လောက်ဖြစ်တယ်မန်ဆန်ရဲ့အနောက်ဘက်ဘက်ပေါ့နော်နောက်ဆန်မြို့နယ်ဘက်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့ဆက်ဖြစ်တာခင်ဗျာအခုလည်းအတန်ကလည်းကြားနေတော့မဲ့ဒီနေ့မနေ့9နာရီဆိုတော့ကလေးကဆက်ဖြစ်နေတာခင်ဗျာအဲ့ဒီနေရာကလေဟိုရွာလေးနဲ့စိတ်မကတ်တော့လေဟိုစိတ်ရှောင်တယ်လို့မျိုးရှောင်ထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျာဟိုမန်လီနောက်မြို့နယ်မန်လီကတော့ဟိုကြေးကနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောတယ်ဒါတော့ဒီကနေ့လည်းထပ်ပြီးတော့ဆိတ်ရှောက်လို့ရှောင်းတယ်လို့ပြောပါတယ်။ဟိုတနေရာကကျွန်တော် confirm ဖြစ်သေးလို့အဲ့ဒါကျတော့ဟိုပန်လုံရွာရဲ့မြောက်ခက်အနေအရောက်ပေါ့။မှန်ဟက်ကြီးရွာရဲ့အနောက်ဖက်နေရာလောက်ပေါ့။အဲ့ဒါလည်းနတ်မျိုးမျိုးနေတယ်။ဒီတုံးနေရာမှာကြားရတယ်ခင်ဗျာ။ဟုတ်
ပြီးခဲ့တဲ့လတွေကတော့ကြောင်မဲတီဘောနမ်တူမြို့နယ်တွေအတွင်းမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေခဲ့ပြီးစစ်ဆောင်ပြည်သူတွေဟာတိုက်ပွဲလွတ်ရာနေရာတွေကိုတိမ်းရှောင်နေရပါတယ်။ဒီဘောမျိုးကနယ်စည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ်တူမျိုးနဲ့မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ်
။28ရက်နေ့တော့နော်28ရက်နေ့ကစပြီးတော့ထုတ်လိုက်တယ်။အဲအဲ့ဒါဒီနေ့မနေ့မှကျတော့ဖတ်ပြီးတော့တိုက်ပွဲအကျဉ်းချနေတဲ့တကြောင်ရွာမှာကျန်နေတဲ့အပိုးပွားတွေညနာတွေပေါ့နော်ညနာတွေဆိုတာဒီလိုလီဖြတ်တဲ့လူနာတွေရေးတာမှန်လူနာပေါ့နော်။အဲအဲ့ဒါတွေကျွန်တော်ဖတ်ပြီးတော့ထုတ်လိုက်တာမဟုတ်ဘူး။ဒီနေ့ကတော့ကျွန်တော်တို့90ကျော်လောက်ပါလာတယ်။မန္တလေးရဲ့အခွေမန္တလေးရွာတရားလည်းပေါ့ဟုတ်ကဲ့။ပထမရက်ကတော့112နှစ်ဦးပေါ့နော်။ဒီနေ့ထပ်တူရမယ်ဆို300နီးကဝင်နေလာလို့ရှိနေတယ်။ဒီဘောမျိုးနဲ့မြို့တီပြည်အုပ်ကြီးခံစားလေးပုံကြမှာထားရတာလေနော်
။ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဦးဆန်းအိပ်ပေါင်းကတော့တိုက်ပွဲတွေရပ်ဆိုင်းမှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ဃာတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်ပြင်ဆင်ထားတာရှိပါတယ်မတ်လပိုင်းမှာကျွန်တော်တို့ကတိုက်တွန်းမှာပဲလေခေါင်းဆောင်ကြီးတို့ကနေတော့တွေ့ဆုံဆွေးနွေးဖို့လည်းလည်းကြိုင်ပြီးတော့ပြိပတ်တော့ဖြည့်ရှင်းတာအဖြစ်မပေါ်ပါဘူးအဖြစ်မထွက်ပဲနဲ့ဟိုတက်တာတွေကဖွဲ့ဝင်နေရောတော့ပြည်သူလူထုကဒုက္ခရောက်တယ်ကြည်ကြည်တန်ရာရတယ်စိတ်တဒုက္ခတွေလည်းညားမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေတော့တော်ရောရှမ်းပြည်တော့လည်းမကောင်းလေဒီတော့စုတက်လည်းမကောင်းပါ
တိုက်ပွဲတွေရပ်ဆိုင်းဖို့စစ်ရှောင်တွေဘေးကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆန်းအိပ်ပေါင်းကအခုလိုဆက်ပြောပါတယ
်ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေတင်တာဝန်ရှိတာမဟုတ်ဘူးနိုင်ငံတော်ဆူရမှာလည်းရှိတယ်နော်ပြည်သူလူထုရဲ့အတက်အိုးရင်ရှိစီကိုကာကွယ်ပေးရမယ်ဟုတ်တယ်မလားအဲနိုင်ငံတော်ဆူရမှာလည်းတာဝန်ရှိတယ်လေတမတော်မှာလည်းတာဝန်ရှိတာပဲတကယ်တမ်းကျရင်နိုင်ငံတော်နဲ့နိုင်ငံတော်ဆူရနဲ့တမတော်မှာလည်းတာဝန်ရှိတယ်ဒါတော့တနိုင်ငံလို့သွားချုံထားတယ်လေဟုတ်လားခင်ဗျားတို့မီဒီယာမှာလည်းတာဝန်ရှိတယ်
ပြီးခဲ့တဲ့ကြာသပတေးနေ့ကတော့တီဘောမျိုးနယ်ကနားမခေါ်ကျင်တီနမ်ဘလန်မန်လီမိုးတေကွန်ဆန်လိုက်ဘုံကြီးကျောင်းတွေမှာစစ်ဆောင်ပြည်သူ1100ကျော်ရှိကြောင်းတီဘောမျိုးကနယ်စည်းမချပရာဟိတအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်